တဘောပတ်ဝန်းကျင်ကိုဖျက်ဆီးတာတွေတဘောတရားစတာတွေကိုတရားမွန်ထုတ်ယူနေတာတွေနဲ့မြန်မာမဲ့ဖြစ်အောင်တရားမွန်လှုပ်ဆောင်နေတာတွေနဲ့ဆက်နွယ်တဲ့ပြစ်မှုတွေကိုအ धिक အလေးပေးလှုပ်ဆောင်သွားမယ်ဆိုပြီးတော့နိုင်ငံတကာရာဇဝတ်တရားရုံး ICC ကပြောလိုက်ပါတယ်ကုလသမဂ္ဂကကြောတောင်းနောက်ခံပေးထားတဲ့ The Hague အခြေစိုက် ICC ရုံးဟာ2002ခုနှစ်စတင်တည်ထောင်ချိန်ကစပြီးတော့အများအပြားလူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်တဘောပတ်ဝန်းကျင်ဖျက်ဆီးမှုမြေယာသိမ်းဆီးမှုတွေကအစိုးရတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့တရားစွဲတာတွေအထိဖြစ်လာနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC ကကြာစပိုင်းတွေမှာပြောပါတယ်အခုလို ICC ကပြောလိုက်တာကိုမြေယာပိုင်ဆိုင်မှုအခွင့်အရေးလှုပ်ရှားသူတွေကတော့အကြီးအကျယ်ကြိုဆိုခဲ့ကြပါတယ်စင်လာအဖြစ်သိပြီးတော့တရားဆွဲဆိုလို့မရှိတဲ့ဒီလိုပြစ်မှုတွေကိုပြစ်မှုဖြစ်တဲ့တရားဆွဲဆိုသွားဖို့အခုခါမှာ ICC ကစဉ်းစားလာနေတာပါကဘာတော်မှာမြေယာသိမ်းဆီးမှုတွေပုံမတွေ့လာရနေရပြီးပြီးခဲ့တဲ့10နှစ်အတွင်းအစိုးရနဲ့ဒေသခံအစိုးရတွေကပုဂ္ဂလိကကုမ္ပဏီတွေကိုမြေဟက်တာတန်ပေါင်းများစွာခွဲဝေပေးတာတွေလုပ်ခဲ့ပါတယ်ဒီလိုလုပ်တာကြောင့်အတော်များများဟာသူတို့ရဲ့နေရာတွေကနေအတင်းကျပ်ဖယ်ခိုင်းခံရတာဒါနေတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစိတ်သုံးအောင်လုပ်ခံရတာဟာရချို့တဲ့တာတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်စေတယ်လို့အဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားနေတဲ့ Global Witness အဖွဲ့ကြီးကလည်းပြောလိုက်ပါတယ်ခင်ဗျာ